မေရိကန်နိုင်ငံကကာကွယ်ရေးဌာနအတွက်အဓိက control လုပ်ငန်းတွေလုပ်ကိုင်ပေးနေတဲ့ကုမ္ပဏီရဲ့ကွန်ပျူတာအတွင်းဖောက်ထွင်းနိုင်ရေးအတွက် hacker တွေကိုကူညီပေးခဲ့တယ်လို့တရုတ်နိုင်ငံသားတူကဝန်ခံလိုက်ပါတယ်။အသက်50အရွယ်ဆူဘင်းဆိုသူဟာတခြား hacker နှစ်ဦးနဲ့အတူပူးပေါင်းပြီး F22, F34 စတဲ့တိုက်လေယာဉ်နှစ်စင်းနဲ့ C70 တဲ့ယူပို့ဆောင်ရေးလေယာဉ်ရဲ့ပုံစံတွေကိုခိုးယူခဲ့မှုနဲ့ဆွဲချက်တင်ခံထားတဲ့အတွက်သူအနေနဲ့အများဆုံး1,005 နှစ်အထိကြာခံရနိုင်တယ်လို့အမေရိကန်တရားရေးဌာနကဗိုလ်ထုနေမှာပြောပါတယ်။ဆူဘင်းအနေနဲ့အဲ့ဒီလေယာဉ်ပုံစံတွေကိုဘယ်ကိုပို့တယ်ဆိုတာကိုတော့ကယ်လီဖိုးနီးယားပြည်နယ်အတွင်းကဗဟိုအစိုးရတရားရုံးမှာတင်သွင်းခဲ့တဲ့အထောက်အထားတွေထဲမှာဖော်ပြထားခြင်းမရှိပါဘူး။ဆူဘင်းအနေနဲ့အမေရိကန်ကုမ္ပဏီတွေကို2008ခုနှစ်ကစလို့ပြစ်မှတ်ထားလုဆောင်နေခဲ့တာလို့အမေရိကန်အစိုးရကပြောပါတယ်။2010ခုနှစ်မှာတော့တရုတ်နိုင်ငံအတွင်းကအမည်မသိပုဂ္ဂိုလ်တဦးထံဘောဝင်းကုမ္ပဏီရဲ့ C70 စစ်ဖက်တဲယူပို့ဆောင်ရေးလေယာဉ်ပုံစံကိုအီးမေးလ်နဲ့ပို့လိုက်တယ်လို့ဆိုပါတယ်။သူဟာဘယ်ကုမ္ပဏီတွေကိုပြစ်မှတ်ထားတဲ့နဲ့ဆိုတာကိုလည်းသူ့ရဲ့ကြံရပါတွေဆုံးဖြတ်နိုင်အောင်ကူညီပေးခဲ့ပြီးအင်္ဂလိပ်လိုရေးထားတဲ့အထောက်အထားတွေကိုတရုတ်ဘာသာနဲ့လည်းပြန်ဆိုပေးခဲ့တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံကထုတ်ထားတဲ့ဖန်ဝရမ်းကြောင့်ဆူဘင်းကိုကနေဒါနိုင်ငံမှာ2014ခုနှစ်ဇူလိုင်လတုန်းကဖမ်းမိခဲ့တာပါ။သူ့ကိုအမေရိကန်နိုင်ငံကိုပို့မဲ့အစီအစဉ်ကိုကန့်ကွက်ခြင်းမရှိတဲ့အတွက်အမေရိကန်ကိုပြီးခဲ့တဲ့လအတွင်းပို့လိုက်တာဖြစ်ပါတယ်။